ครับကျွန်တော်ရင်းကျေစီပါဖန်ဆဲအနီမေးရှင်းစတူဒီယိုမှာပရိုဒက်ရှင်ဒါရိုက်တာအနေနဲ့လုပ်ပါတယ်ပြောရရင်တော့ကတ်တော့ကိုလှောက်အောင်လုပ်တယ်ပေါ့နော်ကတ်တော့ရုပ်ရှင်တွေလုပ်ပါတယ်ခင်ဗ
ျအခုပြောနေတဲ့သူကတော့မကြသေးခင်ကလူငယ်တွေကြားမှာရေပန်းစားလူသိများသွားတဲ့အဆိုတော်ဆိုင်ဆိုင်ခန်းလိုက်ရဲ့ငါးကြီးစားကပုံမိုက်တယ်ဆိုတဲ့တခြင်းကိုကတ်တော့ရုပ်ရှင်တရုတ်ဖော်ဖန်တီးလိုက်တဲ့ Pencil Studio ကထုတ်လို့ရတောင်းခံကိုညံ့ကျေစီပါကာတွန်းရုပ်ရှင်လို့ပြောရင် American Walt Disney ကာတွန်းတွေကိုကဘာတဝမ်းသဘောကျတယ်လို့ခုနောက်ပိုင်းမှာဆိုရင်လည်းအဆင့်မြင့်ကဘာကျော်ကာတွန်းရုပ်ရှင်တွေတော်တော်များများထွက်ပေါ်လာတာတွေ့နေရပါတယ်။ဒါပေမဲ့အဆအဆအရရနောက်ကျကျန်နေတဲ့မြန်မာနိုင်ငံမှာကာတွန်းဆရာကြီးတွေပေါ်ထွက်ခဲ့ပေမဲ့ကာတွန်းရုပ်ရှင်ကောင်းကောင်းမဖန်တီးနိုင်ကြသေးပါဘူး။ဒီလိုအခြေအနေမှာကိုညံကျေစီတို့လိုလူငယ်အုပ်စုတစုကလိုအပ်နေတဲ့ကွက်လက်ကိုဖြည့်ဖို့ကြိုးစားနေတာတွေ့ရပါတယ်။တကယ်တော့သူ့ရဲ့အကိုကကိုနိုဘယ်အောင်ဖြစ်ပြီးညီကိုနှစ်ယောက်လုံးကကာတွန်းရုပ်ရှင်ပညာတွေလေ့လာထားကြသူတွေဖြစ်ပါတယ်။ဒီပညာတွေဘယ်လိုလေ့လာခဲ့ကြလဲဆိုတော့ကိုညံကျေစီကအခုလိုပြောပြပါတယ်
။ကလေးပေါ့စနာလီကအဲ့လိုကာတွန်းကားတွေပုံမှန်ကြည့်တယ်။နောက်အသက်10နှစ်လောက်ကြာတော့ကျွန်တော်အဖေကကာတွန်းဆရာအဖေကျေသူကသူ့မိတ်ဆွေနဲ့ animation လေးလုပ်နေအောင်ကျွန်တော်နောက်ကနေကြည့်ပြီးတော့အဲ့လိုသူ့ကွန်ပျူတာစကွဲရထသွားတဲ့အခါတော့ဆိုတော့အဲ့လိုသူ့ကွန်ပျူတာမှာကျွန်တော်ဝင်းကလေးနဲ့လှုပ်ဖြစ်လာပါတော့။ဟုတ်ကဲ့လာပြီးတော့နောက်ဆယ်ရက်နဲ့လောက်မှနည်းလောက်တာပါသွားတယ်။နောက်စိတ်တက်လို့ဆက်တက်ပြီးတနည်းနည်းတော့ပါသွားတယ်။နောက်ပြီးမှအဲ့နောက်ပိုင်းကျွန်တော်ပြန်လောက်တာဒီအဲ့နောက်ပိုင်းကျွန်တော်ပရိုလော့ကလည်းဝင်အောင်ဆက်ထားတယ်ပေါ့နော်
။ကိုညာကျစီဟာစိတ်တက်ကတူကနေပွဲရတာတဲ့အတွက်ဆရာဝန်ပညာနဲ့အခုကာတွန်းပညာဘလို့ဆက်ဆက်နားလည်လဲ။ဆရာဝန်ပညာဆုံးရှုံးမှာကိုမစိုးရိမ်ဘူးလားဆိုတော့သူ့အမြင်ကဒီလိုပါ။
ဆရာဝန်တော့အခုမလုပ်တော့ဘူးကျွန်တော်မလုပ်တော့ဘူးဆိုတော့ဒီဘက်အနုပညာပိုင်းနဲ့ပဲခြားခြားလေးနဲ့ခြားခြားလေးနဲ့ဆိုတော့ဒီအနုပညာပိုင်းကျင်ကကွန်ပဏီထောင်လိုက်တဲ့သဘောဆိုတော့ကွန်ပဏီကိစ္စတွေရောပါလေဆိုတော့တော်တော်လေးမအားတော့ပေါ့နော်ပြီးတော့ဒီဆရာဝန်မှလည်းကျွန်တော်အစကတည်းကတိတ်အဝေးပလန်ထားမှရှိဒီဘက်ကတော့ရုပ်ရှင်ပိုင်းအနီမေးရှင်းပိုင်းကျကျွန်တော်ပလန်တွေအများကြီးခြားခြားရှိရတော့ဒီဘက်ပိုင်းကမလုပ်ဖြစ်တယ်ဒီဘက်စိတ်ညပိုင်းကျတော့ကျွန်တော်အနေနဲ့ကအလကားတော့မဖြစ်ဘူးလူတိုင်းကတော့ကျွန်တော်အလကားဖြစ်နှစ်မျိုးပြရည်လို့ပြောကြတယ်ဒါပေမဲ့ကျွန်တော်လည်းမဖြစ်ဘူးဆိုတာဟိုဒီကျမ်းမာရေးအသိပညာ knowledge ဆိုတာလည်းသိထားတာဘယ်တော့မှမမောင်းလေကို family ဝိုင်းရှေ့ကိုကိုယ်တိုင်ပဲရှေ့ကိုအတိုင်းဝိုင်းပဲတော်တော်ရှေ့အတုံးဝင်နေပြီးတော့နောက်တစ်ခါဒီစိတ်ကြောင်းမှာကိုကျိုးစားလာတယ်ဆိုတော့ဒီစိတ်သက်ခံလေးကကိုဘဝမှာဒါပါသွားတာတော့ဒါလည်းအမြတ်ပဲပြီးတော့နောက်တစ်ခါဒီစိတ်ကြောင်းမှာသင်ရတဲ့ပညာတွေကနေမှတစ်ဆင့်ဒီလူရဲ့ system နဲ့ဒီ physiology ကြောင့်လည်းစသဖြင့်ဒါလေးသင်လာတဲ့အခါမှာလက်တွေ့ကိုယ့်ရဲ့လုပ်ငန်းတွေမှာလည်းဒီ concept တွေနဲ့ချိန်လို့ရတဲ့ဟိုအသွေးခေါ်လေးကဘဝမှာတော်တော်အထောက်အကူဖြစ်တယ်ပေါ့နော်ဒါလေးကကျွန်တော်တို့အဲစိတ်ပညာနဲ့ဒီအမြင့်များမှာပြန်ရချိန်ပြီးအသုံးပြုလို့ရတဲ့ပညာရဲ့တော်ရည်ပေါ့
အခုဆိုရင်မြန်မာလူငယ်တွေကြားမှာကိုညံကျယ်စီတို့လိုကာတွန်းရုပ်ရှင်ဖန်တီးခြင်းတဲ့သူတွေလည်းရှိနေပါတယ်သူတို့ညီကိုကကာတွန်းဆရာ OBJ ရဲ့သားတွေဖြစ်တဲ့အတွက်မိသားစုအတိုင်းဝိုင်းအရာဒီပညာကိုလေ့လာဖို့လလန်းမိနိုင်ခဲ့ပေမဲ့သူတို့လိုမိဘမျိုးရိုးမရှိမျိုးကြီးပြကြီးမှမနေရတဲ့လူငယ်တွေအတွက်ဘလို့အခွင့်အလမ်းရှိနိုင်လဲအဲ့လူငယ်တွေအတွက်အတွေ့အကြုံမျှဝေပါဆိုတော့ကိုညံကျေစီကအခုလိုပြောပြပါတယ
်မြန်မာပြည်မှာက animation နဲ့ဆက်ဆက်တင်နန်းလေးတချို့တော့ရှိရဲဥပမာ drawing တင်နန်းရှိမယ် 3D တင်နန်းရှိမယ်ဒါပေမဲ့ဒီ drawing ဒီ 3D ကိုတကယ် animation ဖြစ်သွားအောင်တကယ်ကတ်တုန်ရုပ်ရှင်ဖြစ်လို့ဒီရုပ်တွေရှင်တော့ဘလို့လုပ်တယ်ဆိုတော့ဒီ animation ရဲ့ principle တွေပညာရဲ့တွေနဲ့တခြားတင်ပြီးတဲ့တင်တဲ့မျိုးတွေတော့မြန်မာပြည်မှာမရှိသေးဘူးခင်ဗျကျွန်တော်တိကျနဲ့ပြောရရင်တော့ကျွန်တော်တို့ကဒီခေတ်မှာကံကောင်းတယ်ပဲပြောပါဦးမြန်မာပြည်မှာ internet ကအချင်းကြီးကောင်းလာတယ်ဆိုတော့ကျွန်တော် internet ကနေအများဆုံးလေ့လာဖြစ်တယ်သူများတွေလုပ်တဲ့ video တွေကြည့်တယ်ပြီးတော့ဒီ ebook တွေဖတ်တယ်ပေါ့နော်အာဒါပေမဲ့ဒီ internet ကအတိုင်းအတာတစ်ခုတည်ပဲနောက်တစ်ခုကျွန်တော်အတွက် animation လုပ်ဖို့အတွက်အင်မတန်ကောင်းတဲ့ resource ကပါလဲဆိုတော့ကိုယ်ရှိရှိတည်တဲ့များကိုယ်တည်းလေးလာစရာဖြစ်နေတာဥပမာကျွန်တော်ဆိုရင်ထိုင်နေတဲ့ကိုယ့်ရှိမှာတရက်တစ်ခုကြွေသွားဆိုဒီတရက်ကဘလို့ကြွေလဲ weight ဘလောက်လေးလဲဘယ်ဘက်ညာဘက်ကိုဘလို့ရိမ့်သွားလဲဘယ်ခါမှနှေးသွားပြီးဘယ်ခါမှညာသွားလဲအာကြောက်တုံးပြုတ်ကြရဆိုကြောက်တုံးကအောက်ကိုဘယ်ချိန်နဲ့ကြာလဲဘလို့ပြန်ခုံလဲအခွေးကဘလို့ပြေးတယ်လဲလူကဝမ်းနေတဲ့အချိန်မှာဘလို့ရှောက်လဲပျော်နေတဲ့အချိန်မှာဘလို့ရှောက်လဲအဲ့ဒါမျက်စိရှိတွေ့သမျှအကုန်လိုက်ကြည့်နေပြီးတော့ဒီလိုနာနာကြည့်ထားတဲ့အခါကိုဆွဲတော့ကြောက်ကိုကြည့်ထားတဲ့အချိန်นี่ซาวไลท์ซวยเนี่ยตัดล่ะบ่ไอ้กูซะซวยว่าไอ้ principle ดิ theory ดิสรว่าอําเนาะดาดิโออะยังไม่ตั้วตั้วไล่เลยดูอ่ะอีตั้วมาบ่ดาอนุปัญญาสรว่ากูอ่ะกูคันซ้าได้ดาโออะยังตั้วยตั้วเนี่ยมาปัญญาแน่ละในคาจํามาเว้ยซาวดิวิดีโอเนี่ยไม่ย้ายๆไปสุขันดาชะครับ
ดาเพียงลุงเหรีนี่เนี่ยละแท้มาชื่อจ้าได้โทรศัพท์เนี่ยอินเทอร์เน็ตโก ပညာရပ်တွေဘူတုဒ္ဒတွေရှာဖို့အသုံးချနိုင်တယ်လို့ကိုညံကျစီကအကြံပေးပါတယ်
မြန်မာပြည်မှာအခုကအချိန်နဲ့ mobile phone နဲ့ Facebook application လေးဖွင့်လိုက်တဲ့သူတို့စိတ်ထဲမှာ internet ကြီးတစ်ခုလုံးသူတို့သုံးနေလို့သူထင်နေကြအဲ mindset နဲ့မှတော့အမှန်တော့ internet ကအများကြီးကျယ်တယ် Facebook ဆိုတာဒီ internet ထဲက address ကလေးတစ်ခုပဲပေါ့နော်အိမ်လေးတစ်ခုပဲတခြားသောအိမ်လေး address တွေအများကြီးရှိတယ်တခြားသောအိမ်တွေလည်းလိုက်ပြီးဝင်ထွက်လို့လိုက်လေးလာပေါ့နော်အဲကြောင့်မှကိုယ့်အတွက်ပညာတွေအများကြီးရလက်မယ်လို့ဒါကျွန်တော်ကျွန်တော်လေးစကားလက်ဆင့်ကဏ္ဍပါခင်ဗျာဟုတ်
သူတို့အနေနဲ့ခုချိန်မှာကာတွန်းရုပ်ရှင်တွေကိုအတိုလေးတွေဖန်တီးနေပြီးနောက်ဆိုရင်ရုပ်မြင်သံကြားဇာတ်လမ်းတွေရုပ်ရှင်ကားကြီးတွေဖန်တီးထုတ်လုပ်အောင်မှာဖြစ်တယ်လို့ပညာပေးတွေခလေးစာပေတွေကိုလည်းဖန်တီးထုတ်လုပ်ဖို့ကြီးမားတာတယ်လို့ကိုညံကျဲစီကပြောပါတယ်။ကဲညီလေးညီမလေးတို့ရောဘလို့အမှုပညာတွေဖန်တီးထုတ်လုပ်ချင်လဲဘာတွေအခက်အခဲရှိလဲနောက်တစ်ပတ်မှာပြန်ဆုံကြပါမယ်နော်။